နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီလကုံမှာဥရောပလေးနိုင်ငံခီးစင်သွားရောက်ဖို့ရှိသလိုမေလအတွင်းမှာတော့တရုတ်နိုင်ငံကိုသွားရောက်ဖို့ရှိနေပါတယ်။မေလဆမိုင်းမှာတော့ကာလအတန်ကြာကလေးကကျင်းပဖို့ပြင်ဆင်နေတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုစတင်နိုင်ဖို့ညှိနှိုင်းနေကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ကပြောပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါရယ်။
ဟုတ်ကဲ့ဒေါင်ဆန်းစုကြည်ရဲ့ပြပခီးစဉ်တွေဇက်တိုက်သွားရောက်ဖို့တည်င်းဟာအစောပိုင်းကာလကလေးကထွက်ပေါ်ခဲ့တာပါအခုတော့အပီလာကုံပိုင်းမှာဒီခီးစဉ်တွေစတင်တော့မှဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစောထေကအတည်ပြုပြောဆိုပါတယ
်အပီလာကုံပေါ့နော်အပီလာကုံပိုင်းမှာဥရောပတော့နော်ဘယ်ဂျီယမ်အီတလီဂျင်ဒစ်အင်္ဂလန်ဟာလေလာထဲမှာတရုတ်နိုင်ငံတောက်လို့ရှိတယ်ဟာ
ဒီခီးစဉ်ထဲမှာဘယ်ဂျီယမ်ပြင်သစ်တဲ့အီတလီဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအာဏာရပြီးတဲ့နောက်ဒေါ်ဆန်းစုကြည်ပထမဆုံးတွားရောက်မဲ့ခီးစဉ်လည်းဖြစ်ပါတယ်။2016ခုနှစ်စက်တင်ဘာလတုန်းကတော့ဗြိတိန်နိုင်ငံကိုတွားရောက်ခဲ့ပြီးဝန်ကြီးချုပ်ထရီဇာမေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အခုတွားရောက်မဲ့ဥရောပ၄နိုင်ငံဟာမြန်မာနိုင်ငံနဲ့နီးစပ်တဲ့ဆက်ဆံရေးရှိထားပြီးအကူအညီပေးနေတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။ကျုံနိုင်ငံကိုတော့ NLD အစိုးရဖွဲ့ပြီးနောက်ပိုင်းပြမဆုံးအကြိမ်နိုင်ငံတော်ခီးစဉ်ဖြစ်2016ခုနှစ်ဩဂုတ်လအတွင်းကတွားရောက်ခဲ့တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဥရောပခီးစဉ်ကပြန်လာပြီးကျုံနိုင်ငံခီးစဉ်မတိုင်မီကြာကာလမှာအချိန်အတော်ကြာကလေးကပြင်ဆင်ခဲ့တဲ့27ရာစုပင်လုံညီလာခံကိုကျင်းပဖို့အလားအလာရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးဦးစော်ထေက
မေလာပေါ့နော်မေလာဆန်းပေါ့မေလာရင်းဟိုလားပထမပတ်သက်ရတာအဲ့လိုနားလာအဘဒီကညီငယ်ရာထားရှိတယ်။ကြက်တမတာတော့တရားဝင်တက်မှတ်ဖို့လိုရတယ်ပေါ့နော်
။2018ခုနှစ်ကိုငင်းကြဲရေးနှစ်ဖြစ်ရည်မှန်းထားတယ်လို့ပြီးခဲ့တဲ့နှစ်တကူမိန်ကွန်းမှာလည်းနိုင်ငံခေါင်းဆောင်တွေကနှုတ်ခွန်းဆက်ဆုတောင်းစကားပြောကြရမှာမြန်မာနိုင်ငံငင်းကြဲရေးရရှိဖို့အတွက်မျှော်လင့်ကြောင်းအလေးထားပြောဆိုခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ။